မြန်မာနိုင်ငံမှာလူခွေရေးတွေချိုးဖောက်ခဲ့တဲ့မြန်မာအစိုးရနဲ့စစ်တပ်ကိုဖိအားပေးရယူဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနတာဝန်ရှိသူတွေကိုတွေ့ဆုံပြီးကရင်တိုင်းရင်းသားတွေခံစားနေရတဲ့အခြေအနေကိုတင်ပြခဲ့တဲ့အကြောင်းကရင်ကိုယ်စားလှယ်ဘက်ခေါင်းဆောင်တခုဖြစ်တဲ့ဗိုလ်ချုပ်နဒါပုံမြာကပြောပါရတယ်။အမေရိကန်ရောက်ကရင်တိုင်းသားတွေစုဝေးပြီးအမေရိကန်လွှတ်တော်အစအဦးရှိမှအင်အားပြစုဝေးခဲ့တဲ့ပွဲကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကိုငင်းညံ့ရဲ့တင်ပြချက်ကိုနားဆင်ကြည့်ပါခင်ဗျာ
။လက်နက်ကင်ပြည်ပခါတွေဖြစ်ပွားနေတာအနည်း80ကျော်ရှိနေပြီဖြစ်တဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေရဖို့အတွက်အမေရိကန်အစိုးရအနေနဲ့ဖိအားပေးကူညီဖို့ကရင်တိုင်းရင်းသားတွေဥဆောင်တဲ့အင်အားပြစုဝေးပွဲတစ်ခုကိုဇူလိုင်လ22ရက်နေ့တနင်္လာနေ့မှာအမေရိကန်လွှတ်တော်ရှိမှပြုလုပ်ခဲ့ပါတယ်။အဲဒီအခမ်းအနားမှာမိန်ကွန်းပြောကြားခဲ့ပြီးအမေရိကန်နိုင်ငံသားရေးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့ကရင်ကိုယ်စားလှယ်အဖွဲ့ကိုဥဆောင်သူတဦးဖြစ်တဲ့ဗိုလ်ချုပ်နဒါပုံမြာကVOA ကိုအခုလိုပြောပါတယ်
Want to talk to the international community about our people and also not only the suffering of our people are going through genocide and ethnic cleansing
နိုင်ငံတကာအတိုင်းအဝိုင်းကိုကျွန်တော်တို့လူတွေအကြောင်းပြောပြချင်ပါတယ်ကျွန်တော်တို့လူတွေဒုက္ခတွေခံစားနေရတာမကလူမျိုးတုံးတက်ပြတ်တာလူမျိုးစုအလိုက်ရှင်းလင်းတာခံနေရပါတယ်ဒါကြောင့်ကျွန်တော်တို့လူမျိုးတွေရဲ့ဒုက္ခတွေကို American အစိုးရနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုလာပြီးပြောပြတာပါကျွန်တော်တို့လူချင်တာကလွတ်လပ်ခွင့်ဒီမိုကရေစီနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုလိုချင်တာပါနိုင်ငံတစ်ခုအနေနဲ့အတိအမှတ်ပြုမခံရပေမဲ့တခြားလူတွေကကျွန်တော်တို့ကိုအတိအမှတ်ပြုစေချင်ပါတယ
်အမေရိကန်အစိုးရတာဝန်ရှိသူတွေဘက်ကတုံ့ပြန်မှုကလည်းကောင်းမွန်ပြီးမြန်မာအစိုးရကိုဆက်လက်ဖိအားပေးဖို့အရေးယူတန်းခတ်ဖို့နဲ့ကရင်တိုင်းရင်းသားတွေကိုလည်းဆက်လက်ကြမ်းကြမ်းခံရင်ဆိုင်ဖို့တိုက်တွန်းသွားမယ်လို့ဗိုလ်ချုပ်နဒါပုံမြာကပြောပါတယ
် So and also we encourage our people to be persistent as well freedom is not free
ကျွန်တော်တို့လူတွေကိုကြံ့ကြံ့ခံရင်ဆိုင်ဖို့တိုက်တွန်းပါတယ်လွတ်လပ်ခွင့်ကအလကားမရပါဘူးကျွန်တော်တို့ဆက်လက်လှုပ်ရှားရပါမယ်လူတွေကိုဆက်လက်တွေးဆပြီးတနေ့တော့လွတ်လပ်ခွင့်ရမှာပါအမေရိကန်အစိုးရအနေနဲ့မြန်မာအစိုးရကိုဆက်လက်ဖိအားပေးစေလိုပါတယ်အရေးယူတန်ခတ်ဖို့နဲ့ထောက်ပံ့ကူညီမှုတွေမလုပ်ဖို့နဲ့လူခွေချိုးဖောက်မှုတွေရပ်တန့်စေဖို့ပါစစ်ရာဇဝတ်မှုကျူးလွန်တဲ့စစ်ဗိုလ်ချုပ်တွေကိုလည်းနိုင်ငံတကာရာဇဝတ်တရားရုံးကိုတရားစွဲဆိုတင်ပို့တာတွေလုပ်စေချင်ပါတယ်
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုနိုင်ငံတကာကစောင့်ကြည့်နေပြီးတနိုင်ငံလုံးဆိုင်ရာအပြည့်အခက်ရက်စဲရေးစာချုပ် NCA မှာလက်မှတ်ထိုးထားတဲ့ကရင်မျိုးသားအစည်းအရုံး KNU အဖွဲ့ဟာလည်းတရားဝင်ငြိမ်းချမ်းရေးဆွေးနွေးမှုတွေမှာပါဝင်ဖို့ရက်ဆိုင်ထားပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာရပ်တန့်နေပြီးတော့ NCA ဟာလည်းအလုံးမဖြစ်ဘူးလို့အခုလိုစုဝေးပွဲမှာတက်ရောက်မိန့်ခွန်းပြောကြားခဲ့တဲ့မင်းနီဆိုတာပြည်နယ်ကကရင်လူငယ်တဦးဖြစ်တဲ့ Thomas Chu ကပြောပါတယ
်။ However, I can show you that the NCA is not workingIt is failing. Why?
What is it? ဒါပေမဲ့လည်းကျွန်တော်ပြောနိုင်တာက NCA ကအလုံးမဖြစ်ပါဘူး။ကြာဆုံးနေပါပြီ။ဘာလို့လဲ။ဘာလို့ NCA ကကြာဆုံးနေရတာလဲ။ဒေသခံတွေပညာရေးကျန်းမာရေးတွေပိုရပြီးတော့သူတို့ဘဝတွေတိုးတက်ကောင်းမွန်ဖို့အခွင့်အရေးတွေမရပဲစန့်ကျင်ဘက်တွေဖြစ်နေပါတယ်။စီးပွားရေးစီမံကိန်းတွေလာလုတဲ့အတွက်ညီတွေအသိခံရပါတယ်။ဒေသခံတွေကသူတို့ပတ်ဝန်းကျင်မှာဘာတွေဖြစ်နေသလဲဆိုတာသိချမသိကြပါဘူး။ဒါဟာအကြောင်းတရားတွေကိုဖြစ်စေပါတယ်လို့ပြောသွားတာပါအပြည့်ရရေးလက်မှတ်ထိုးထားတဲ့အဖွဲ့ရင်းနဲ့လည်းမြမတက်မတော်ဟာစာချုပ်ကိုချိုးဖောက်ပြီးမြေပြင်မှာတိုက်ပွဲတွေဖြစ်ပွားတာမျိုးရှိတယ်လို့တိုင်းရင်းသားတွေစီးလုံးဖို့ကြိုးပမ်းခဲ့တဲ့အပြည့်ရစာချုပ်ဟာလည်းတိုင်းရင်းသားတွေအကြားသွေးကွဲအောင်လုပ်တယ်လို့ဖြစ်နေတယ်လို့ NCA အကြားဆုံးရတဲ့အကြောင်းကိုပြောခဲ့တဲ့ Thomas Chu ကသူ့မိန့်ခွန်းထဲမှာပြောသွားပါတယ်အခုလိုကရင်တိုင်းရင်းသားတွေသွေးစီးညီညွတ်ရေးအင်အားပြစုဝေးတာဟာ2018ခုနှစ်ခရဲကစခဲ့တာမှာဒီနှစ်ဟာတတိယအကြိမ်မြောက်ဖြစ်ပြီးအင်အား4-500လောက်တက်ရောက်ခဲ့ပါတယ်။ကရင်အင်္ဂလိပ်နှစ်ဘာသာနဲ့မိန်ကွန်းတွေပြောကြားခဲ့သလိုကရင်ရိုးရာအကတွေလည်းကခဲ့ကြပြီးတချင်းတွေလည်းတည်ဆူခဲ့ကြပါတယ်ခင်ဗျာ။